ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုမြန်မာနိုင်ငံမှာလူသိရှင်ကြားစော်ကားပြောဆိုတာတွေအမုန်းမွားအောင်လှုံ့ဆော်ဟောပြောတာတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကတောက်ကြနေကတိုက်တွန်းလိုက်ပါတယ်။အမုန်းတရားနဲ့မစ်လီကိုထက်ခါတလဲလဲတိုက်ခိုက်ပြုမှုပြောဆိုနေတာတွေကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်အဖွဲ့ကကန့်ကွက်ရှုံချလိုက်တာပါ။အကြောင်းဆုံးကဒီလိုပါရှင်။မတ်လ20ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်များအဖွဲ့ရဲ့ကြေညာချက်မှာမကြသေးခင်သတင်းပတ်တွေတုန်းကလည်းမစ်ရန်ဟီလီကိုပုဂ္ဂိုလ်ရေးအရစော်ကားတိုက်ခိုက်ပြောဆိုပြီးလူသိရှင်ကြားချင်းချောက်တဲ့ဟောပြောပွဲတွေမြန်မာနိုင်ငံမှာအနည်းဆုံးနှစ်ကြိမ်လောက်ပြုလုပ်ခဲ့တယ်လို့ဖော်ပြထားတာပါဒီဟောပြောပွဲတွေဟာမြန်မာအစိုးရအနေနဲ့တိုက်ရိုက်မပတ်သက်ဘူးဆိုပေမဲ့ဒီလိုတိုက်ခိုက်ပြောဆိုချက်တွေကိုမြန်မာအစိုးရဘက်ကအရေးယူဖြေရှင်းဆောင်ရွက်ဖို့မစ်ရန်ဟီလီကိုအမုန်းတရားနဲ့အကြမ်းဖက်အောင်လှုံ့ဆော်တာတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်များအဖွဲ့အနေနဲ့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဒါ့အပြင်ကုလသမဂ္ဂတာဝန်အနှင်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့သွားရောက်တဲ့မစ်လီရဲ့မြန်မာနိုင်ငံခီးစဉ်တွင်သူ့ရဲ့လုံခြုံရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်မြန်မာအစိုးရအနေနဲ့အပြည့်အဝတာဝန်ယူဆောင်ရွက်ပေးဖို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်။ဇန်နဝါရီလကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ပြီးမှလည်းဥဝီရတူကစကလုံးကြမ်းကြမ်းတန်းတန်းသုံးပြီးအများပြည်သူရှေ့တိုက်ခိုက်ပြောဆိုခဲ့ပါတယ်။ဒီလိုဗုဒ္ဓဘာသာဝင်ဘုန်းကြီးတစ်ပါးအနေနဲ့ပြုမှုပြောဆိုတဲ့ဆိုရင်သာသနာညှိုးနှွမ်းစေမှုနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်ပြပြားအောင်လှုပ်ဆောင်မှုစတဲ့ပုံမှန်တွေနဲ့အရေးယူလို့ရတယ်လို့ဟောင်ကောင်ခြေဆိုင်အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါတယ
်။မစ်ရန်ဟီလီရဲ့အစီရင်ခံစာပေါ်မှာမတ်လ10ရက်နေ့ကထုတ်ပြန်တဲ့အစိုးရရဲ့တုံ့ပြန်မှုကိုကြည့်ရင်ကျွန်တော်တို့အဲ့ဒီမှာရှာပြီးတော့တွေ့နိုင်တယ်။အဲ့တော့အဲ့ဒီမှာလူတူချင်းကိုတော့၎င်းလူမျိုးတစ်မျိုးနဲ့တစ်မျိုးကိုတော့၎င်းနော်လူတစုနဲ့တစုကိုဆိုတော့လကောင်းအမျိုးအမုန်းပွားအောင်လုံစော်ဖန်တီးတဲ့ဇာတ်ကားတွေကိုပြောဆိုရဲဆိုလို့ရှိရင်ဖြောက်စွာအေးအေးယူနေပါတယ်ဆိုပြီးတော့မြန်မာအစိုးရကနေပြီးတော့ကျွန်တော်တို့စာရေးဆရာတင်လင်းမှုကိုအေးအေးယူခဲ့တဲ့ဥစ္စာကိုတာရကပြပြီးတော့သူတို့အမှုဆွဲဆိုထားတာကြီးရှိပါတယ်အဲ့တော့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ်ရန်ဟီလီပေါ်မှာအခုဗုဒ္ဓဘာသာဝင်ဘုန်းတော်ကြီးတစ်ပါးကနေပြီးတော့ဒီလိုမျိုးယဟန်တော်ကျင့်ဝတ်တွေနဲ့မညီအောင်ပြောဆိုတဲ့ကိစ္စရပ်တွေကိုမြန်မာအစိုးရအနေနဲ့နောက်ွယ်ကပဲတမင်ဖန်တီးပြီးလှုပ်ဆောင်နေသလားလူတူနဲ့တူအမုန်းပွားအောင်စီမံဖန်တီးနေသလားဆိုတာတွေကိုတနည်းအားကင်းကင်းဖြစ်သွားအောင်လုပ်မယ်ဆိုလို့ရှိရင်တော့မြန်မာပြည်တွင်းမှာပြဋ္ဌာန်းထားတဲ့ပြည်မှုဆိုင်ရာဥပဒေတွေအရထိုက်တင်တဲ့ပုံမှန်တွေနဲ့အေးအေးယူဆောင်ရွက်ပေးဖို့လိုတယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့အကဲဖြတ်အစီရင်ခံစာတွေကိုကန့်ကွက်ခွင့်ဝေဖန်ပြောဆိုခွင့်ဆိုတာရှိပေမယ့်အဖွဲ့ဝင်နိုင်ငံပေါင်း48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတာဝန်အနှင်းထားတဲ့အထူးကိုယ်စားလှယ်တွေကိုအကြမ်းဖက်ချင်းချောက်တာလူသိရှင်ကြားစော်ကားမော်ကားပြောခံရတာတွေကိုတော့ကုလသမဂ္ဂအနေနဲ့လက်မခံနိုင်ဘူးလို့တောက်ကြနေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံကိုယ်တိုင်လည်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအဖွဲ့ဝင်ဖြစ်ပါတယ်။ဒါကြောင့်တန်တမာရေးအရလာရောက်တဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုအကြမ်းဖက်တိုက်ခိုက်ပြောဆိုတာကိုမြန်မာအစိုးရအနေနဲ့အရေးယူဆောင်ရွက်တင်တယ်လို့ဦးမင်းလွင်ကပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံရဲ့ပုံရိပ်ပေါ့နော်။ညှို့နှံ့ပြက်စီးနေတဲ့အတွက်ဒါမျိုးကိုတော့ထိထိရောက်ရောက်အရေးယူတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကကျွန်တော်တို့တကဘာလုံးနဲ့ဆိုင်တဲ့လူခွင့်ရေးကောင်စီရလက်ခံတာဖြစ်တယ်အဖွဲ့ဝင်အဖြစ်ကျွန်တော်တို့မြန်မာနိုင်ငံကလည်းပါဝင်နေတာဖြစ်တယ်အဲ့တော့ဒီလိုမျိုးတန်တမာတန်ကင်းတမန်ကြီးရလာတဲ့လူကိုမချေမနှံဆက်ဆံတဲ့ကိစ္စရမျိုးကတော့ထိုက်တင်တဲ့ရည်ရွယ်မှုဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ
်ဇန်နဝါရီလ16ရက်နေ့ကမစ်ရန်ဟီလီကိုကြမ်းတက်တဲ့စကလုံးတွေနဲ့ဥဟူရဲ့သူကတိုက်ခိုက်ပြောဆိုချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကိုယ်တိုင်လည်းဇန်နဝါရီလ22ရက်နေ့ကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချထားပါတယ်ရှင်။